မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတဘာဝတရားစာတထုတ်ယူမှုတုံးဆွဲမှုနဲ့တရားမဝင်မှောင်ခိုတင်ပို့မှုတွေအဆမတန်တိုးလာသလိုတစ်တော်ပြုံးတင်းမှုလည်းအတော်ဆိုးလာတယ်လို့စောင့်ကြည့်လေ့လာနေတဲ့ပညာရှင်တွေနဲ့အဖွဲ့အစည်းတွေကပြောပါတယ်။သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကလည်းဒီကိစ္စကိုဖိဖိစီစီမလုပ်နိုင်တဲ့အပြင်တဘာဝပတ်ဝန်းကျင်အရေးလောက်ကင်သူတွေအဖမ်းခံရ ပြည်သူ့အခွင့်အရေးကိုပြန်လည်ပြီးတော့ဆောင်ရွက်နေကြတယ်လို့ပြောပါတယ်။မြန်မာနိုင်ငံထဲမှာတစ်တော်တတူနဲ့မြေယာတယံစာတာထုတ်ယုံမှုတွေအဆမတန်တိုးလာပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရလက်ထက်တုန်းကအရေးအတိုင်းတို့လို့တဘာဝပတ်ဝန်းကျင်ဆိုင်ရာတယံစာတာထုတ်ယုံသုံးစွဲခြင်းဆိုင်ရာပွင့်လင်းမြင့်တာအောင်လုပ်တဲ့အစီအမံတွေကိုနိုင်ငံတော်ကပါဝင်ခဲ့တဲ့အတွက်အတိုင်း ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ တော့ဒါဟိုအရင်အားတဲ့ဆိုင်တော့ပို့ပြီးတော့အားနည်းမှုတွေဖြစ်တာပေါ့ဘာလို့လဲဆိုတော့နော်ဒီတဘာဝရင်းနှီးမြှင့်နှံမှုဆိုတာကတတော်ကိုငွေအားနဲ့အချိန်အားနဲ့ဆိုရရပံ့ပိုးမှုအားနဲ့လောရတာဖြစ်တဲ့တည်းလက်ရှိနေတဲ့တာဝန်ရှိတဲ့ဌာနဆိုင်ရာတွေနဲ့ဒီလုပ်ငန်းလေးပေါ်မှာဖြစ်ဖြစ်စီလုပ်နိုင်တဲ့အတိုင်းတာလည်းမရှိဘူးပေါ့နော်အဲ့တော့ဟိုတစ်ချိန်တော့တော့မှသူတို့ကအားနည်းချက်တွေအများကြီးရှိကြတာဆိုတော့လက်ရှိနေနေရတော့ဒါဆိုးနိုင်ွယ်ရမရှိပေါ့ဗျာအပေါင်းအညီတွေကလည်းအထူးသဖြင့်အားနည်းမှာပေါ့နော်အောက်ခြေကွင်းထဲမှာဖြစ်နေတဲ့ဟာတွေဥပဒေတိုင်းဥပဒေစုံဥပဒေတိုင်းလုပ်နိုင်ရေးဆိုတာတော်တော်လေးချင်းနေတယ်ပေါ့နော်နောက်တစ်ခုကလူတွေရဲ့စားဝတ်မျိုးရိုးရလည်းလက်ရှိနေတာမှာပို့ပြီးတော့ကျက်လာတယ်ဆိုတော့ဒီတဘာဝတန်ဆာတာကိုလည်းရင်းနှီးမြှုပ်နှံအပေါ်မှာပဲမိကိုအားထားရတယ်ဒီတိုင်းပဲဟိုနိုင်ငံကိုနော်ထိန်းချောင်းနေတဲ့လူတွေရဲ့အဖွဲ့အစည်းတွေနဲ့လည်းဒီအနာကိုယူထားတဲ့လူတွေနည်းနည်းကလည်းဒီတဘာဝတန်ဆာတာကိုလည်းသူကထုတ်ယူသုံးဆွဲပြီးတော့ဒီဝင်ငွေရောက်ရောက်ရလမ်းနေတယ်နော်သူကအသုံးပြုရတာဖြစ်တဲ့အတွက်ဘဝဝထိန်းသိမ်းရင်းဆိုတာနောက်နောက်ကိုကြံခဲ့တာပဲလ
ေ NLD အစိုးရလက်ထက်မှာလဲတရားစရသူဖော်ရေးစီမံခန့်ခွဲရေးကိုထျောက်စွာထိန်းချုပ်နိုင်တာမရှိဘူးလို့ Global Witness နဲ့ World Resources Institute WRI တို့လို့ဖွဲ့အစည်းတွေကထောက်ပြကြပါတယ်ဒေါ်လာဘီလျံနဲ့ချီလဲပတ်နေတဲ့မြမကြောက်စိန်ထုတ်လို့ရောင်းဝယ်မှုကရလာတဲ့အကျိုးစီးပွားအလုံးကိုစစ်တပ်ထိတ်တန်းကောင်းဆောင်တွေနဲ့နှိဆက်သူအလုံးကရယူနေပြီးတော့ဒီလုပ်ငန်းဟာအာဏာသိမ်းစစ်တပ်ရေရှည်ရက်တီဖို့ဝင်ငွေရစေတဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့အကြောင်း Global Witness အဖွဲ့ကအစီအငါစာထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းကထွက်တဲ့ကြောက်စိန်းတွေရဲ့90ရာခိုင်နှုန်းပြည်ပကိုတရားမဝင်ခိုးထုတ်ရောင်းချနေပြီးတော့အာလုံနီပါတရုတ်နိုင်ငံကဝယ်ယူနေတာလို့လည်းအစီအခါစာမှာဖော်ပြထားပါတယ်။ကချင်ပြည်နယ်ကြောက်စိန်းတူဖွေရေးလုပ်ကွက်ကညီစာပုံစွပစ်မှုနဲ့တဘာဝပုံဝန်ကျင်ထိခိုက်နိုင်ခြင်းကိုစောင့်ကြည့်လေ့လာနေတဲ့ဒေတာခန့်တဘာဝပုံဝန်ကျင်အဖွဲ့ဝင်တယောက်ကလက်ရှိအခြေအနေကို VOA ကိုခုလိုပြောပါတယ်
အင်းဘောရောလောတော့ဦးမြင့်လေးနဲ့ရှင်ရဲ့တော်ရှင်ရဲ့ဟူတာဘာဒီဘာတိုက်တာတက်ပြီးဒီဘာချင်းနေနေကမရှိဘူးဒီလေဒီတော့ဟာတော့ဘာဒီဒီလိုနဲ့တိုင်ပြီးပြီးတော့ဒီတက်တက်ရှိတော့ကိုကြီးကဒီကဘာဒီဒီတော့ပေါ်ရည်ရည်မျိုးရရတော့ဒီတော့ဘာလဲဒီတော့ဒီရတဲ့ကိစ္စကိုသူရရဒီတော့ဒီတော့အဲ့တော့ဒီလိုမျိုးမှာခင်ဗျားတို့ဆောင်ချင်တဲ့ဖြစ်တဲ့ခါကြတော့ဒီလိုမျိုးတွေတော်တော်လူတွေအားလုံးပြင်ပွားတာဖြစ်ရှိ
ကချင်ပြည်နယ်ဟာ Rare Earth တို့ခေါ်တဲ့မြေရှားသတ္တုတွေထွက်တဲ့နေရာမှာတရုတ်နဲ့အမေရိကန်ပြည်ရင်ကမ္ဘာမှာတတိယအများဆုံးရှိတဲ့နေရာလည်းဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်တရုတ်နိုင်ငံကသူ့ရဲ့နေဆက်တွေကိုတင်းကျပ်စွာပိတ်ထားတဲ့အချိန်မျိုးမှာတော့မြေရှားသတ္တုတွေကိုတော့ဝင်ခွင့်ပြုခဲ့တာပါအကဒါနီပညာနဲ့ခင်မီပစ္စည်းကိရိယာတွေမှာမရှိမဖြစ်လိုအပ်တဲ့မြေရှားတတ်သူကိုစစ်အာဏာသိမ်းပြီးလပိုင်းအတွင်းမှာလည်းကချင်ပြည်နယ်ကနေထုတ်ယူမှုကငှားဆတူလာတယ်လို့လည်း Asia Times သတင်းစာကြီးမှာဖော်ပြခဲ့ပါတယ်။နောက်ထပ်ထင်ရှားတဲ့တရားစရာထုတ်ယူမှုကတော့တစ်ထုတ်လို့ရပါ
ဆက်အနာသိမ်းမရနောက်ပိုင်းတရားမဝင်တိထုတ်လို့မှုတွေတူလာတယ်လို့လဲသူတည်တည်ဦးမျိုးသူကပြောပါတယ်ဒီတတော်ပြုံးကြီးဖြစ်ခြင်းအရဟိုတုန်းကလည်းများတယ်ဘောနော်တနေ့ကိုဧကတန်လောက်များတယ်အဲ့ညနေကဏ္ဍလည်းလက်ရှိမှာလည်းဒီပြပုံပြီးစိုးလာနေနေသားရှိမဲလို့ပဲကျွန်တော်တို့ခံမှန်းနေဘောနော်အဲ့တော့သူတစ်ပြင်းကျွန်တော်တို့မကြသေးခင်ကကျွန်တော်တို့ဒီဘောနော်ဒီဂျိုဒု တပ်ပုံတွေအနေကြီးပေါ့နော်ကျွန်တော်တို့မိုးဘစ်ကိုခေါ်တဲ့ဂျိုဒုပေါ့ဗျာအဲမိုးဘစ်ဂျိုဒုအနေပြီးတော့နော်ဒီတဘာဝကြံစည်တာသူတမင်တော်ပေါ့တော်တော်ဒီမှာထုတ်ပြီးတုံ့ပြန်ကလေးရှိတယ်ဆိုရတာသူတွေနားလေးကိုကျွန်တော်တို့အကြမ်းကြီးလေးကျွန်တော်လုံးကြည့်တယ်ပေါ့နော်လုံးကြည့်တော့ချိုးနေရတယ်မှာမှာတိတ်ကောင်းဝါးကောင်းရှိတဲ့နေရာတွေမှာတိတ်ထုတ်လို့မှုတွေကနော်ကျွန်တော်တို့ဒီမဆောင်း င်းနော်ကျွန်တော်တို့ဒါရင်းစစ်စိုးရဥတန်းရှိစစ်စိုးရလက်ထက်အရအဲဒီကာလပိုင်းခြားကိုကျွန်တော်စစ်စစ်လေ့လာတဲ့အခါမှာအဲ့လိုပဲတွေ့တယ်ဟိုကလည်းဆိုရယ်အဲပြီးခဲ့တော့ကလည်းဆိုရယ်ခုလည်းထပ်ဆိုရယ်ဆိုတော့ခုနေရာဒီမှာကြီးကတော့အဲတန်ဖိုးသိရှိတဲ့နေရာတွေကတန်ဖိုးဟိုဆောက်တိကောင်းသွားကောင်းရှိတဲ့နော်တိကောင်းသွားကောင်းရှိတဲ့နေရာတွေမှာတော့စစ်တော်ထုတ်လို့မရလက်ရှိဖြစ်လို့တအားညှင်းတက်နေတယ်ဆိုတော့တွေ့ရပေါ့
လက်ရှိနိုင်ငံရေးအခြေအနေအရNGO အပိုင်းကရော UN ဘိုင်းကပါလှုပ်ကြိမ်တာမျိုးမရှိတော့သလိုတနင်္လာပိုင်းလှုပ်ကြိမ်နေကြတဲ့ဒေသခံလူမှုအသင်းအဖွဲ့အတော်များများကလည်းလက်ရှိလုပ်ငန်းတွေရပ်ထားပါတယ်ပရာဟိတလုပ်နေသူတချို့ကလည်းအဖမ်းမခံရအောင်တင်းဆောင်နေရတာအသင်းအဖွဲ့ပိတ်ပြရတာလည်းရှိပါတယ်စာတင်ကြောင်းတွေနဲ့ဘုံတော်ကြီးတင်ပညာရေးကြောင်းတွေမှာတဘာဝပဝန်းကျင်အရေးအသိပညာပရင်းနဲ့ကြေးရော်တဲ့အထိတစ်ပင်တွေလိုက်ဆိုင်နေကြတဲ့ရှမ်းပြည်တောင်ကြီးမြို့ကERA တဘာဝပဝန်ကျင်ထိတဲ့ရင်းနဲ့လူမှုအကျိုးပြုပရဟိတအဖွဲ့ကတော့လက်ရှိလှုပ်ရှားမှုတွေရပ်ထားရပါမယ်လေရမရဖအာကိုနဲ့တဘာဝပဝန်ကျင်ထိတဲ့ရင်းဆက်လုပ်နေပါတယ်အဖွဲ့ဝင်တဦးဖြစ်တဲ့ကိုဝင်းဦးက VOA ကိုအခုလိုပြောပါတယ
်မြို့ပေါ်လူထုတဲ့ဆိုင်ကြီးရလူထုကပုံပြီးစိတ်ဝင်စားမှုများရပါတော့ဟိုအရင်ထုတဲ့လူလည်းမှကြတယ်ဘုကျွန်တော်တို့ရဲ့အပင်မျိုးချီပြီးပြီးဆောင်းချပြီးရတယ်နောက်တစ်ခါပြန်သွားရင်သူတို့တွေကဒါကိုတကယ်လည်းလှုပ်ရှားပြီးရပါတော့ကျွန်တော်ဥပဟိတကြောင့်လို့ပါလို့ဆိုက်ခဲ့တဲ့အားဖြင့်ပေါ့ဟိုဒီအောက်ထုတ်တဲ့သူပေါ့နော်အောက်ထုတ်တဲ့သူရဲ့ဟိုအမင်းကြောင့်ပေါ့နော်ကမီးတွေကလောက်ကြလို့နော်အခုမှဖုန်ကြီးကဖုန်ကြီးကကြောင်းဆိုင်ဆရာတော်မှာလည်းပေါ့နော်မင်းတို့တွေမှတ်ထားတော့ဒီသူတို့ကြောင်းအမှတ်ထားဒီလိုအမယ်ချောင်းချောင်းမယ်ဆိုတော့သူတို့ကလေးလေးကိုယ်တိုင်စိတ်မပိုင်တော့မှအောက်ထုတ်တဲ့သူရဲ့ဟိုတကယ်လုံးကြပေါ့နော်ဒီကံကြောင့်မလို့သူတို့မချက်နေလို့ရတယ်ပေါ့အဲဒီကအဲ့လိုနေရာတွေကပို့ပြီးတော့အောင်မြင်တယ်
ကျိုးရတလေအရာစီမံအုပ်ချုပ်တဲ့နေရာတွေမှာလည်းတခါတလေပြင်ပဖြစ်အားတွေဆိုင်ရတာမျိုးရှိတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။လက်ရှိအာဏာရယူထားသူတွေနဲ့တက်ဆိုင်ရာကတဘာဝတယံဇာတထိန်းသိမ်းရေးလုပ်ကိုင်နေသလားဆိုတာနဲ့အခုလိုတယံဇာတအကြီးအကျယ်ထုတ်ယူမှုတွေကိုထိန်းသိမ်းနိုင်ခြင်းရှိမရှိဆိုတာကတော့လာမယ့်တနင်္လာနေ့အတွင်းအထင်ရှားတွေ့မြင်ရလိမ့်မယ်လို့လည်းကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်။တဘာဝတယံစာရထုတ်ယူသုံးဆမှုနဲ့စီမံခန့်ခွဲမှုအခြေအနေတွေနဲ့ပတ်သက်ပြီးနေပြည်တော်ကတယံစာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။